Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့ညပိုင်း 9:30 အထိစီစဉ်မှုကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လက်လက်မီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပါရှင်။ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမတင်ခီထိုက်ပါ။အမေရိကန်ပြည်ထောင်စု Las Vegas ကဂီတဖျော်ဖြေပွဲတွင်ပြစ်ခတ်မှုမှာတော့အနည်းဆုံးလူပေါင်း50ကျော်သေဆုံးရပြီး400ကျော်ဒဏ်ရာရပါတယ်။စပိန်နိုင်ငံကနေကတာလူးနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာဘက်ကအဆိုပြုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပါရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေတွေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီဆိုတဲ့သတင်းမှကြားမှာကတော့
ပြည်ပခန့်ဖြစ်ပြီးတဲ့နောက်ပိုင်းယနေ့ဒီဘင်္ဂါလီကြီးရွာနဲ့မူလအတိုင်းပဲဒါအေးစီစီနဲ့ပြည်နယ်နဲ့နေနဲ့တော့ရွာတွေကဖြစ်ပါတယ်နောက်ကဒီပန်းတော်ပြင်းပန်းတော်ပြင်းရွာတော့ဘင်္ဂါလီကြီးပို့ကူမိ
ရှုရခိုင်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတော်တာပါရှင်ပြည်ဆောင်တော့မကြခင်ကြမှာပါဒါအပြင်ရွှေငြာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးလုပ်ငန်းစဉ်ကြီးကြပ်ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူလိုက်တဲ့တဲ့င်းမြမြုံမိုင်းနဲ့ဘုံတွေကြောင့်ထိခိုက်ဒဏ်ရာရသူတွေကိုအစိုးရဘက်ကကူညီထောက်ပံ့သွားမယ်တဲ့င်းနဲ့စီကာနဲ့သွေးလွန်တုပ်ွက်ရောဂါပိုးတွေကိုမိနစ်ပိုင်းအတွင်းစမ်းသပ်အဖြစ်ရှာနိုင်တော့မယ်အကြောင်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရီဘွဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ပြည်တော်စုနီဗားနာပြည်နယ်လတ်စ်ဗေဂတ်မြို့က Country Music ဂီတဖျော်ဖြေပွဲတစ်ခုမှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းအမျိုးသားတအုပ်ကပြစ်ခတ်တာကြောင့်အနည်းဆုံးလူ50သေဆုံးပြီး400ကျော်ဒဏ်ရာရတဲ့အကြောင်းရဲကပြောပါရတယ်။ဒီပြစ်ခတ်မှုဟာဆိုရင်အမေရိကန်သမိုင်းမှာအသေးပြောက်အများဆုံးပြစ်ခတ်မှုလည်းဖြစ်ပါတယ်။တနတ်သမားကအသက်64နှစ်အရွယ်လူပြူအမျိုးသားစတီဖင်ဖက်တော်ဆိုသူဖြစ်ပြီးနီဗားဒါပြည်နယ်မတ်စခွင်မြို့ကဖြစ်တယ်လို့လတ်စ်ဗီဂန်မြို့တော်ရဲကအတည်ပြုပါတယ်။ဂီတာပွဲချင်းပါရာနေရာနဲ့လမ်းဘဲချတဲ့မန္တလေးဘေးကာစီနိုရဲ့32ထပ်မှာရှိတဲ့သူတဲခွန်နေတဲ့ဟိုတယ်ခန်းကနေလူပေါင်း 2,200 ရှိနေတဲ့လူအုပ်စုကိုဖြစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်။ဖြစ်ခတ်ခံရတဲ့ဂီတာပွဲကွင်းပြင်မှာရိုက်ကူးထတဲ့ဗီဒီယိုထဲမှာတော့တနက်ပြစ်ခတ်တံတွေဇက်တိုက်ထွက်လာနေရင်ဂီတာပွဲကြီးပရိသတ်ကတော့ခေါင်းငုံအကာအကွယ်ယူနေကြပုံနဲ့အော်ဟစ်ပြေးလွှားနေကြပုံတွေကိုတွေ့ရပါတယ်။အကြမ်းဖက်မှုနေနေရေးတပ်ဖွဲ့ဝင်တွေကတနက်သမားရဲ့အခန်းတွင်းကိုချိုးဖောက်ဝင်ရောက်ခဲ့ပြီးတနက်သမားတီဆုံနေတာကိုတွေ့ရတယ်လို့ Las Vegas မြို့တော်ရဲမှူးဂျိုးဆက်လွန်ဘတ်ဒိုကပြောပါတယ်။တနက်သမားပက်တော့ကသူ့ကိုယ်သူတတ်တည်တယ်လို့ယူဆတဲ့အကြောင်းလဲရဲမှူးကပြောပါတယ်။သူ့အခန်းတွင်းကလည်းတနက်ဆယ်လက်ထက်မနည်းတွေ့ခဲ့ရပါတယ်တိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးတနတ်သမားနဲ့စစ်သွေးကြွအဖွဲ့တွေကြားဆက်ဆက်မှုမရှိဘူးလို့ယူဆထားတဲ့အကြောင်းရဲမှုကပြောပါတယ်တနတ်သမားပက်တော့ရဲ့အခန်းပေါ်ဖြစ်တယ်လို့ဆိုတဲ့အမျိုးသမီးတဦးကိုစစ်စင်းမင်းမြန်ဖို့အတွက်အာဏာပိုင်တွေကရှာဖွေနေတယ်လို့ပြောဆိုခဲ့ပေမဲ့လည်းနောက်ထပ်ထွက်လာတဲ့ကြီးညာချက်ထဲမှာတော့ဒီအမျိုးသမီးနဲ့ပတ်သက်တဲ့အခြေအနေမရှိတော့ဘဲတနတ်သမားပက်တော့ကတကူတော်လှုပ်ရှားခဲ့တာလို့ဖော်ပြထားပါတယ်ပြစ်ခတ်မှုဖြစ်ပွားတဲ့ဒေသတဝိုက်မှာကလက်စွေးကနိုင်ငံတကာလေးစိတ်ကလည်းရှိနေတာကြောင့်ပြစ်ခတ်မှုဖြစ်ပွားပြီးနောက်မှာလေချောင်းခီးစဉ်တွေကိုယာယီဆိုင်ငံ့ထားပါတယ်။ပြစ်ခတ်မှုအတွင်သေဆုံးရသူတွေနဲ့မိသားစုအတွက်ထပ်တူဝမ်းနဲ့ကြေးကွဲရပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့မနေ့ပိုင်း Twitter လူမှုကွန်ရက်ကနေရေးသားထားပါတယ်ရှင်
။စပိန်နိုင်ငံကနေကတာလုံးနီးယားခွဲထွက်ရေးအတွက်မနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့လူမှုဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့စပိန်ဆိုရအနေနဲ့ဆွေးနွေးညှိနှိုင်းပါလို့လည်းဥရောပကော်မရှင်ကတိုက်တွန်းပါတယ်။နိုင်ငံရေးကိစ္စမှာအကြမ်းဖက်ကင်တွယ်လို့မရဘူးလို့ဥရောပကော်မရှင်ရဲ့ပြောခွင့်ရကဒီကနေ့တနင်္လာနေ့မှာပြောပါတယ်။ဒီအချိန်ကစီးလုံးညီညွတ်ရမယ့်အချိန်ဖြစ်ပြီးစိတ်ဝမ်းကွက်ပြီးတကွဲတပြားဖြစ်နေရမယ့်အချိန်မဟုတ်ဘူးဆိုပြီးလည်းဥရောပကော်မရှင်ရဲ့ Twitter မှာဖော်ပြထားပါတယ်။မဲပေးမဲ့သူတွေကိုရဲတွေကတားဆီးဖို့ကြိုးစားမှုအတွင်းမှာလူ900နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကတာလူးနီးယားဒေသအာဏာပိုင်တွေကပြောပါတယ်။ခွဲထွက်ရေးမဲခွဲဖို့အတွက်ဒေသဆိုင်ရာလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကိုစပိန်အခြေခံဥပဒေခုံရုံးကဆိုင်းငံ့ခဲ့တာပါဒါပေမဲ့လူမှုဆန္ဒခံယူပွဲကိုတော့မဖြစ်မနေကျင်းပခဲ့တာဖြစ်ပါတယ်မဲယုံတွေပိတ်သိမ်းပြီးတဲ့နောက်ကတာလုံးနီးယားကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အကြီးအကဲကာလစ်တိတ်မန်ကလည်းလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရည်တည်ခွင့်ရသွားပြီဖြစ်ပြီးဥရောပသမဂ္ဂအနေနဲ့တခြားနီးလန်းမရှာဖို့ကိုပြောလိုက်ပါတယ်စပ Spain Suya Bagara Dago Lowa the Bomb to Gabo, Catalonia, Lula Yichinyame Yigu, Kagwa Nambu, Tiawi Bound Twingani, Spain Suyani Ne, Sonzo Sangya Tomelu, Tiaye when you rafa Catalaga, Diganit and Lani Ma Spain Yogan at Risa Wimangama, Piosu Togabar.
American and Yanjai when you Rex Tilas and Hamya Korea comes on the season Ninambu choose happy. အချင်းတွေဖြုံးပြနေတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။အာမွေထပါလုံရမဟာကိုကျွန်တော်တို့လှုပ်ရှားရှာတွေလှုပ်ကြထားဖို့လို့မစ္စတာထရန့်ကတွစ်တာမှာမိနစ်တနည်းကနေနေကရေးသားပါတယ်။ဒီလိုအခြေတဝင့်ပြောကြားခဲ့ပြီးတဲ့နောက်မှာပဲဒီရော့ကက်သမားနဲ့20-90နှစ်တာလုံလုံကောင်းကောင်းမွန်မွန်ဆက်ဆံလာခဲ့ပေမဲ့အလုံးမဖြစ်ခဲ့တဲ့အကြောင်းအရင်သမ္မတတွေဖြစ်တဲ့ကလင်တန်ဘုရှ်နဲ့အိုဘားမား ကိုရီးယားဟာနျူကလီးယားနဲ့ဒုံးကျည်အစီအစဉ်တွေကိစ္စဆွေးနွေးပြောဆိုဖို့လုံးဝစိတ်ဝင်စားဘူးလို့အမေရိကန်နိုင်ငံသားဌာနကစနေနေ့ထုံးကပြောပါတယ်။အမေရိကန်ဟာမြောက်ကိုရီးယားနဲ့တိုက်ရိုက်ဆက်သွယ်ပြောဆိုနေတယ်လို့ဝန်ကြီးတီလာဆန်ကဖွင့်ပြပြီးတဲ့နောက်နိုင်ငံသားဌာနကအဲ့ဒီလိုပြောခဲ့တာပါ။နျူကလီးယားကိမ့်မဲ့ရင်းနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေလုပ်ဖို့စိတ်ဝင်စား ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဆိုတဲ့အမျိုးသားကိုအဲ့ဒီတိုက်ခိုက်မှုမတိုင်ခင်ကနှစ်ရက်ကရဲကဖမ်းဆီးခဲ့ပြီးပြန်လို့ပေးလိုက်တာဖြစ်ပါတယ်အဲ့ဒီတန်တရားရှိခံရတဲ့သူဟာနာမည်အမျိုးမျိုးရှိပြီးတော့သူကိုဆိုင်တွေကကွန်ပျူတာစီတွေကိုပတ်သက်မပေးဘဲခိုးယူတယ်ဆိုပြီးပြင်သစ်ရဲတပ်ဖွဲ့ကလေယာဉ်မြို့မှာစက်တင်ဘာ29ရက်နေ့ကတားဆီးစစ်ဆေးခဲ့ပါသေးတယ်ဒါပေမဲ့ဘာသက်တင်မှမပြနိုင်ခဲ့တဲ ဒီကနေ့ကျွန်တော်တို့ကတော့ဒီအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အဲဒီစစ်သွေးကြော်တွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့သူတို့ရဲ့တရားရေးဝင်သတင်းအေဂျင်စီကနေပြောကြားလိုက်ပါတယ်။တိုက်ခိုက်တဲ့သူနဲ့တည်ဆုံသွားတဲ့သူတွေရဲ့နာမည်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူး။ရဲကမဆင်းမြို့ရဲ့ဘူရာယုံကိုပိတ်ပစ်ခဲ့ပြီးတော့ ပြည်ထောင်စုပြည်ထောင်ပိုင်းကတော့ကျန်းဖတ်မှုတံပြန်တိုက်ဖျက်ရေးစုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပြီးပြည်ထောင်စုဝန်ကြီးကတော့ဒီတိုက်ခိုက်မှုကိုကျန်းဖတ်တိုက်ခိုက်မှုအဖြစ်နဲ့တရားဝင်ကြေညာခြင်းတော့မရှိသေးပါဘူးခင်ဗျာ။
UA American အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ ဖ্লাইတိုမီတာ 24 kHz 1935 ဖ্লাইတိုမီတာ 25 kHz 1196 ဖ্লাইတိုမီတာ 32 kHz 9325 ဖ্লাইတိုမီတာ 58 kHz 9885 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာ ဖ্লাইလက်မီတာ 190 kHz 1905 တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ ရိုဟင်ဂျာ ဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဘက်ကအဆိုပြုထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောပါတယ်။ဒုက္ခသည်တွေနေရာရင်ပြန်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲအကောင့်ထက်ဖို့ရေးကော်မတီတက်လည်းဖွဲ့စည်းမယ်လို့ပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနဝန်ကြီးဦးကျော်တင့်ဆွေခေါင်းဆောင်နဲ့ ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေအိတ်မိုဟာမက်အာလီကအခုလိုပြောဆိုတာဖြစ်ပါတယ်။နေဆက်ဒေသရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အကြောင်းအကျိုးရှိရှိဆွေးနွေးနိုင်ခဲ့ပြီးဘင်္ဂလားဒေ့ရှ်ဘက်ကတော့အကြံပေးဝါဒကိုလုံးဝလက်တင်မခံတဲ့မူဝါဒကိုထပ်လောင်းအာမခံပြောကြားခဲ့တဲ့အကြောင်းနဲ့ဒီကိစ္စအပေါ်မှာနှစ်နိုင်ငံစလုံးကင လေးရင်းကျော်ရှိနေတယ်လို့ပြောဆိုထားပေမဲ့မြန်မာဘက်ကတော့ဒီရက်အတွက်ကိုလက်တင်မခံပါဘူးမြန်မာဘက်ကထွက်ပြေးသူတွေကိုပြန်လည်လက်ခံရေးအတွက်ထောင်900ကိုဆက်သုံးခုနှစ်ကနှစ်နိုင်ငံသဘောတူချက်အရပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခတွေပြန်လည်လက်ခံရေးအစီအစဉ်ကခေတ်ကာလအခြေအနေနဲ့လက်ရောညီတွေရှိရမယ်လို့ပြောဆိုထားတာဖြစ်ပါတယ်
နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အဖေတို့အမေခွဲအကိုဖြစ်သူကိုတပ်ဖြတ်ခဲ့သူတွေလို့ဆွဆွဲခံထားတဲ့အမျိုးသမီးနှစ်ဦးကိုဒီကနေ့တနင်္လာနေ့မှာမလေးရှားတရားရုံးမှာအမှုစတင်ဆစ်ဆေးပြီးတော့သူတို့မှာအပြစ်မရှိဘူးဆိုပြီးတော့ထွက်ဆိုခဲ့ကြပါတယ်မလေးရှားနိုင်ငံကွာလာလမ်ပူနိုင်ငံကလေဆိပ်မှာပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကဒီအမျိုးသမီးနှစ်ဦးကသေသေးတဲ့ဓာ Okay, hello, Anna Bainuga, Josu Gabriel Nama, Indonesia Nangandu, City, Asia, Vina Nangandu, Donti, Hondo, Go, Lutamunet, Sasu, Tara Pibare. Hada Yoda, season, the Kuma, Pawan, Yo Song Yar, Elo, D, Mutmin, Uruga, Yon TV, Lojan Gaja, Alo, Truya, Siniriga, Josu Jabare, North Korea, the Shuria, Lacha, Pidelo, American at Angoria, Tao, Siduriga, Josu Jare, D, Lojan Muma, ตรุอเนเนี่ยบ่มาไม่ตีไล่อ่ะเบ้ปาวงแก้จ๋าล่ะโหลเลยซะซ้วยขันน่ะย่าเร่ตรุณอู้ก็ตันตมันนี่กูเปล่าสู่เก็บบาเร่คิมจองนั้นเนี่ยเมียวโคเรียกองซองคิมจองอู้เนี่ยสะสั่นอีกก็ตึกบีปีเลล่าเราไม่บ่าวโตจูมิ้วรอดิสนีย์แลนด์กูตั้วเลยโบ 2019
เนี่ยจะบานักงานกูเหวี่ยงผู้จูซายิงอภังขันบีเนี่ยนอกมาเราคิมจองน่ะบ่พักกันผิดดูคิมจองอู้ก็ตึกบีรอไม่จีมะเล่นผิดแก่ล่ะโหลเปล่าสู่บาเร่ครับเนี่ยพาคิสถานวงจีจองฮาวนวัชชาเรกูเตียซั่วสู่ท้ายได้หมู่มาตูเนี่ยอู่หมู่ด้วยดิผิดเด ตาตมีတွေကဒီခေတ်တနေ့လာနေမှာအဂတိလိုက်စမ်းမှုတိုက်ဖြတ်ရေးတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဝင်ကြီးချုပ်ဟောင်းနဝက်ရှရက်ကိုပါဆွဲချက်မတင်ပဲရုံးချင်းကိုရွှေ့ဆိုင်းလိုက်ပါတယ်တရားရုံးကဝင်ကြီးချုပ်ဟောင်းရှရက်နဲ့သူ့ရဲ့တာနှစ်ဦးတမီးနဲ့တမတ်တို့ကိုလာမယ့်အောက်တိုဘာလ9ရက်နေ့ကျရင်သူတို့အပေါ်အဂတိလိုက်စမ်းမှုနဲ့တရားဆွဲဆိုထားတာကိုတရားရုံးမှာလာရ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ Chilara protein Pipyang UB, Nate Mara Shocha Pilate Surago, Twishi get up Pipari.
ဒီနေ့လာနေညဖဲနောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကတင်ပြသွားတာပါ ရွှေဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရင်းလုပ်ငန်းစဉ်ကြီးကြပ်ဖို့အတွက်နိုင်ငံပူတဲ့လုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောပါတယ်လွန်ခဲ့တဲ့ဩဂုတ်လကိုမိုင်းကစလို့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရင်းကပဋိပက္ခတွေကြောင်းရွှေဂျာငါးသိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတယ်လို့ကု
မြန်မာဘက်ကကမ်းလှမ်းလာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟက်ဆန်မာမုဒ်အာလီကဒီကနေ့မှပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးမှဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောတာပါ
ဒီဖွဲ့အနေနဲ့အသေးစိတ်ဘယ်လိုစီစဉ်ဆောင်ရွက်သွားမလဲဆိုတာကိုဘင်္ဂလားဒေ့ရှ်ဘက်ကရောမြန်မာဘက်ကပါဖြေရှားသွားမှာပါ။ဩဂုတ်လ29ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးရဲကင်းစခန်းကိုဝင်ရောက်စီးနင်းပြီးစစ်တပ်ကနေမြေရှင်းလင်းမှုတွေလုပ်တာမှာတိုင်းနဲ့ချီတဲ့ဒေသရင်းကမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြပါ
ခွင့်အချိုးဖောက်မှုတွေရှိတယ်ဆိုပြီးမြန်မာနိုင်ငံဘက်ကမှမနေလိုတော့ဘဲထွက်ပြေးလာတာလို့ဒုက္ခသည်တွေကပြောဆိုကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတာပါ။ဒါအပြင်လည်းမြန်မာအာဏာပိုင်တွေကလုံခြုံရေးတာဝန်ယူပြီးလိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့ပြောဆိုပေမဲ့မကြသေးခင်ရပ်ပိုင်းတွေအတင်းမာတဲ့အကြောင်းမျိုးမျိုးကြောင့်ရခိုင်ပြည်နယ်ကမွတ်စလင်တွေဟာနေရဆွန့်ခွာထွက်သွားနေကြကြောင်းသတင်းထုတ်ပြန်ရေးကော်မတီကပြောထားပါတယ်။ဒီဒုက္ခသည်အရင်းနဲ့ပတ်သက်ပြီးနှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကြားရှင်းနေရမှာရလက်ကောင်းတွေထွက်ပေါ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမော့အာလီကပြောပါတယ်။
နေ
ဇာရီယာနဲ့လူညုံရေးပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။တကယ်ကိုအကျိုးရှိရှိဆွေးနွေးနိုင်ခဲ့ပြီးတော့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့လုံးဝလက်သင့်မခံတဲ့မူဝါဒနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဘက်ကထပ်လောင်းပြောခဲ့ပါတယ်။နိုင်ငံတော်တမန်ငံရုံးဝန်ကြီးကလည်းအခုဒီမှာရှိနေပြီးတော့မကြခင်သူမြန်မာနိုင်ငံကိုပြန်မှာပါ။ကျွန်တော်တို့နှစ်နိုင်ငံလုံးအနေနဲ့အခုပြဿနာနဲ့ပတ်သက်ပြီးတော့ငြင်းငြင်းချင်းချင်းဖြစ်ရှင်းလို့ပြီးစကတည်းကဘင်္ဂလားဒေ့ရှ်ဘက်ကအဲ့လိုပြောထားတဲ့ပေါ်လဲသဘောတူခဲ့ကြပါတယ်။
ထောင်ကိုကခုနစ်ကိုနှစ်လံကာလထောင်ကိုကကိုးစေကိုနှစ်အစောပိုင်းကာလနဲ့လူငယ်နှစ်အော်တိုဘာလာကမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့ကင်းစကန်တွေတက်ခဲခံရပြီးနောက်ပိုင်းဒေတာရင်းမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြီးခေလုံးလေးရှိပါတယ်အခုလိုထွက်ပြီးသွားကြသူတွေကိုမြန်မာအစိုးရကပြန်ပြီးတော့လက်တင်ခံခဲ့ပေမဲ့အခြေခံကြတဲ့တည်ထောင်မျိုးဖြစ်တဲ့ဥပဒေနဲ့အညီစ
ဒါကအခြေအနေတွေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီးဒေသခံတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမေးမြန်းနိုင်ဖို့အတွက်လည်းအစိုးရတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးထားကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါရယ်။ရန်ကုန်ကနေနေချင်းပြန်တောရောက်တဲ့ဒီခီစဉ်မှာတန်တမန်50ခန့်လိုက်ပါခဲ့ရလဲဖြစ်ပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဟာဒီကနေ့မနေ့9နာရီခွဲလောက်မှာစစ်တွေ့မျိုးကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဒီခီးစဉ်မှာနိုင်ငံတကာတန်တမန်တွေနဲ့သတင်းမီဒီယာအဖွဲ့ဝင်80လောက်ကိုရဟယင်3စီးနဲ့စီစဉ်ပို့ဆောင်ခဲ့ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုဥတ္တမောင်ဆွေကပြောပါတယ
်။တန်တမန်ကမတန်ယုံအကုန်လုံးမှာပဲ50လောက်ပါတယ်ညာ။ကျွန်မေမီဒီယာနဲ့မှာ80လောက်ရှိရော။ဒီနေ့အားတို့ရဟင်းသုံးစီးနဲ့ကျွန်တော်တို့အဖွဲ့သုံးဖွဲ့ခွဲပြီးတော့ကျွန်တော်တို့ကလိုက်ကြပါလေ
ဒီခီးစဉ်ကိုစက်တင်ဘာလ28ရက်နေ့ကတွားရောက်ဖို့စီစဉ်ခဲ့တာဖြစ်ပြီးရာသီဥတုအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတာလည်းဖြစ်ပါတယ်တန်တမန်တွေရဲ့ခီးစဉ်မှာပထမဆုံးရတိတော်မြို့နယ်ကိုပို့ဆောင်ခဲ့ကြောင်းဥတ္တမောင်ဆွေကဆက်ပြောပါတယ
်အဲဒီကလေဆိုတော့ကျွန်တော်တို့ဒီအနောက်ပြည်နောက်ပြည်ဆိုတော့ရတိတော်မြို့နယ်နောက်ပြည်အဲမှာရှိတဲ့ပင်လယ်ကျော်ရီကသူ့ကိုရှေ့လျှောက်ခံရတယ်အဲ့ဒါလူတွေကဆက်ရေးခါကြီးပြတ်တယ်ပြတ်လန့်နေပါပြီဆိုပြီးတော့ဟုတ်ပြီเนาะဒီမီဒီယာတွေရောတန်ယုံတွေရောဖုံးဆက်ပြီးတော့ပြောနေတာအဲ့တော့လိုက်ပြပေးတယ်ကွာသွားကြည့်ရမှာအစားတောက်ကြီးပေါ်ပြီးတော့လူတွေအေးအေးဆေးနဲ့ဘာမှမဖြစ်ဘူးဆိုတော့ပြတ်တယ်ကွာနောက်ပြီးဆက်ကတူတို့ဆက်ကအဲ့မှာရှိတဲ့ဟိုခိုင်ရွာကြီးမိစုခါရဲမှာရွှေလောင်းတင်းဆိုတာရှိတယ်အဲ့နေရာလေးကျွန်တော်ပြပါမယ်ဒါရေသိတော်မျိုး
မောင်တော်မျိုးနယ်အတွင်းမှာဝေတာလီရွာ၊နိုရူလာရွာ၊ရွှေစားရွာ၊ပန်းတော်ပြင်ရွာ၊ခမောင်းစိမြို့စတာတွေကိုလိုက်လံပြသမှာဖြစ်တယ်လို့ဒေတာကန်တွေနဲ့တွေ့ဆုံနိုင်ဖို့ကိုလည်းစီစဉ်ထားကြောင်းပြောပါတယ်
။ရွှေစားရွာဆိုလို့ရှိရင်ဒါပြည်ပကတွေဖြစ်ပြီးနောက်ပိုင်းရင်းနှီးသည့်ဒင်္ဂါလီကြီးရွာနော်မူလတိုင်းနဲ့ဒါအေးအေးလေးနဲ့ဒီနေနဲ့နော်ရွာတွေဖြစ်ပါတယ်။နောက်ကဒီပန်းတော်ပြင်ရွာတော့ပြင်္ဂါလီကြီးဟုတ်ကူမိရှုပ်ပြီးတော့ဆက်ပြေးတဲ့နေရာပေါ့။အဲအဲ့ဒါမျိုးရှိကျွန်တော်တို့ဒါဒီတိုင်းသားလူမဲစုတွေနေတဲ့ဒီတိုင်းနဲ့အင်းဒါရည်နေတဲ့နော်ဒီခုံတိုင်းရွာဆိုတော့ကျွန်တော်ဒီဟိန္ဒူတွေဆိုတော့တသေးရည်နေတဲ့နော်ခမောင်းစိတ်လူအနာပြုရှင်ကျွန်တော်ဒီနော်ရခိုင်ဘောဘင်္ဂါလီတို့ခုချင်းဒီအေးအေးဆန်းဆန်းနော်နေရဲ့နော်ငကူရကြီးရွာဒီနေရာတွေကိုကျွန်တော်တို့ကနော်လိုက်ပြီးတော့ပြပါမယ်နေရာတွေအလုံးအကုန်လုံးကြည့်ကြည့်နိုင်အောင်ကျွန်တော်ဒါစီစဉ်ထားပါတယ်အဲမှာလေဒီတက်ကနေနေပြေးလို့ရအောင်လည်းကျွန်တော်ဒါစီစဉ်ထားပါပြီးတဲ့ခါကျလည်းလွတ်လွတ်လပ်လပ်အတွေ့အဆုံမေးမြန်းလို့ရအောင်စီစဉ်ထားပါ
ရဟယင်တည်စည်းစီမှာပြည်အောင်စုဝင်ကြီးပြည်နယ်ဝင်ကြီးနဲ့ဌာနဆိုင်ရာဝန်ထမ်းတွေလိုက်ပါသွားမှာဖြစ်ပြီးတန်တမန်တွေအနေနဲ့တိလိုရာတွေကိုမေးမြန်းသွားနိုင်ကြောင်းလဲပြောပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရလုံခြုံရေးစခန်း30လောက်ကို ARSA အဖွဲ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြောင်းကုလသမဂ္ဂကခံမှန်းခဲ့တယ်လို့မြမအစိုးရအပေါ်မှာလည်းနိုင်ငံတကာကဝေဖန်တာတွေရှိခဲ့ပါတယ်
။ကိုမိုးစောတင်ပြတော်ရပါရှင်။အခုတော့ဘုံတန်တင်သူတွေကိုအကူအညီပေးမဲ့တဲ့ပဲဆက်ရအောင်ပါ။မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စီရေးပဋိပက္ခဖြစ်ပွားရာဒေသကမြေမြုပ်မိုင်းနဲ့ဘုံတွေပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရရှိသူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကနေကူညီထောက်ပံ့သွားမယ်လို့အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိမှာမိုင်းထိမှန်ထားသူ50ဦးကိုကူညီထောက်ပံ့ပေးထားပြီးဖြစ်တယ်လို့မိုင်းတန်ကြောင့်ထိခိုက်ဒဏ်ရာရသူအများစုဟာရခင်စစ်ကြံမိုင်းတွေဖြစ်တယ်လို့ဆိုပါတယ်။ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံတွင်မတန်ဆွမ်းဥပဒေအရမိုင်းထိမှန်ပြီးမတန်ဆွမ်းသူတွေအတွက်ကူညီထောက်ပံ့ဖို့စီစဉ်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဒုဝန်ကြီးဦးစိုးအောင်ကပြောပါရယ
်မတန်ဆွမ်းဥပဒေအရလေအကြောင်းမျိုးကြောင့်မတန်ဆွမ်းဖြစ်သွားတဲ့လူတွေကိုကျွန်တော်တို့ကနေပြီးတော့မှဒါထောက်ပံ့ဖို့စီစဉ်တာပါအဲ့တော့ပထမဦးစွာဒီမိုင်းထိတဲ့ကိုယ်နဲ့အင်္ကာပေါ့တခုခုဆွတ်လွတ်သွားတဲ့လူတွေကိုထောက်ပံ့ဖို့စီစဉ်တာပါ
ဒီလိုထောက်ပံ့ရေးအစီအစဉ်ရဒီနှစ်ပန္နာရေးဘတ်ဂျက်ကာလမှာတဦးလင်ကျ2သိန်းနှုန်းနဲ့မိုင်းထိမှန်မတန်ဆွမ်းသူဥယျာဉ်50ကိုထောက်ပံ့နိုင်ခဲ့တယ်လို့ကယ်ဆယ်ရေးနဲ့လူမှုဝန်ထမ်းဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်ကျော်မိုးကပြောပါရယ်
သူတင်ကချင်းပြည်နယ်ရိုရှမ်းရှမ်းရှိတို့ပေါ့နော်တချို့လည်းကရင်ပြည်နယ်တို့ရှိတာပေါ့အဲ့လိုမိုင်းကြောင်ထိခိုက်ဒဏ်ရာရှိတယ်ဆိုရင်အသက်ဆုံးရှုံးမှုမရှိဘူးပေါ့ခြေလက်ငါတကူကူဆုံးရှုံးနေဖြစ်သွားတယ်ပေါ့နော်ဒါမျိုးဆိုကျွန်တော်တို့ကနိုင်ငံတော်ဘက်ချက်ကနေတယောက်ကိုနှစ်သိန်းလုံးနဲ့ထောက်ပံ့ပေးနေတယ်ပေါ့နော်ကျွန်တော်တို့လောလောဆယ်တော့ဟို150ဒီထောက်ပံ့ပေးပြီးဖြစ်ပါတယ်
လက်ရှိမှာဘတ်ဂျက်ကုန်ဆုံးပြီးဖြစ်လို့စီးရင်တင်ထားတဲ့80ဦးနဲ့က50ဦးကရာထောက်ပပေးနိုင်ပြီးရန်ရှိတဲ့လူတွေအတွက်ဖြည့်ဆွဲရမုံငွေတောင်းခံပြီးဆက်လက်ကူညီထောက်ပသွားမယ်လို့ဦးအောင်ကျော်မိုးကပြောပါရယ်။မိုင်းကြောင့်စီးခိုက်တန်ရာရသူများစုဟာရခိုင်စည်ရပြည်ပခဖြစ်ပွားခဲ့တဲ့ဒေသကစစ်ကြံမိုင်းတွေဖြစ်ကြတယ်လို့ဦးအောင်ကျော်မိုးကဆက်ပြောပါရယ်။
ကျွန်တော်ကပြပကားတွေဖြစ်နေတဲ့အကြောင်းကြီးတော့မဟုတ်ဘူး။အရင်တော့ဖြစ်ခဲ့တဲ့နေရာတွေတစ်ကြံမိုင်းမျိုးတွေရခင်လိုရွာလမ်းတွေဒီလိုနေရာတွေမှာလက်ကြံမိုင်းတွေရှိနေတာလေ။အဲ့နေရာတွေမှာရွာလိုရွာသားတွေထိခိုက်ဒဏ်ရာတာမျိုးတွေတွေ့ရတာပေါ့
။အလားတူရှမ်းပြည်နယ်မူဆယ်မြို့နယ်ဘက်မှာလည်းမြေမြုပ်ဘုံတွေကြောင့်ဒီလပရမဘတ်မှာထိခိုက်ဒိဆုံမှုတွေဖြစ်ပွားခဲ့တယ်လို့တမ်းမလောင်မျိုးသမီးဖွဲ့ရဲ့မှတ်တမ်းနဲ့သုတေသနဌာနသွဲဖက်တာဝန်ခံမလွေးစစ်စင်ငန်းကပြောပါရယ်။
ကတ်ကလေးစကြောလာရှိဒီရာသတရားကအမအမရှင်နဲ့ဒီမိုင်းကလုံးပောက်ခွဲပြီးတော့ပြေးဆုံးသွားတယ်အဲ့ဒီအဖြစ်ချင်းနဲ့ပတ်သက်ပြီးတော့ပောက်တာကတော့ကလုံးပဲဒါပေမဲ့နောက်ထပ်မပောက်တဲ့မိုင်းတွေတော့နောက်ထပ်သုံးလုံးနဲ့ဆက်တွေ့တယ်အဲ့ဒါကတော့ဆက်ပောက်သေးပေါ့နော်မန်ကန်ကျေးရွာနဲ့နမ်ကတ်ကျေးရွာမှာဆက်တွေ့တယ်ပြည်လက်နဲ့ကန်ထောင်းကလည်းဒီပက်ကတ်ထောင်းကလည်းဆိုတော့ပြည်လို့လည်းမပြောတတ်ဘူး
လူကယ်ပြန်ဝန်ကြီးဌာနကနေမိုင်းကြောက်ခိခိုက်တန်ရာရသူတွေထောက်ပံ့မှုအစီအစဉ်ဟာကယ်ပြတ်မှုမရှိသေးသလိုရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာထောက်ပံ့မှုတွေမရရှိသေးဘူးလို့မလွေးစစ်ငန်းကပြောပါရယ်။လက်ရှိမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တို့ကြားစီရီသိမ်းမှမှုဖြစ်ပွားနေတဲ့ဒေသတွေမှာနှစ်ဖက်သက်တွေထောင်ထားတဲ့ဘုံအပြင် NCA ပြည်ရတိုင်းဒေသဖွဲ့နေမိဒေသတွေမှာလည်းညီမြုပ်မိုင်းအန္တရာယ်တွေရှိနေစေလည်းဖြစ်ပါရယ်။မြန်မာစိုးရအနေနဲ့ငင်းချိုင်ကြီးလုပ်ငန်းစဉ်တွေဆောင်ရွက်ရမှာမိုင်းရှင်းလင်းရေးကိုထပ်တွင်းထားသလိုပြစ်ခတ်တိုက်ခိုက်မှုစောက်ကြီးရေးပူးသွဲကော်မတီ GMC ကလည်းမိုင်းရှင်းလင်းရေးကိုကဏ္ဍတရဖြစ်ဆောင်ရွက်နေပေမဲ့လည်းမပီပြင်းသေးတဲ့အခြေအနေမှာရှိနေပါတယ်။မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့တခြားပောက်ကွဲစေတဲ့စစ်ကြံပစ္စည်းတွေကြောင့်ထိခိုက်နစ်နာချက်တူ2016ခုနှစ်ပထမ3လသွင်းစည်းရင်ရ22ဦးရှိခဲ့ပြီး2015ခုနှစ်မှာတော့ကလေးငယ်34ဦးအပါအဝင်စုစုပေါင်းလူဦးရေ59ဦးရှိခဲ့ပြီးတော့ဒီထဲမှာတေဆုံးသူ18ဦးနဲ့ပြင်းထန်စွာတန်ရာရရှိခဲ့သူ42ဦးရှိခဲ့တယ်လို့ UNICEF ကလည်းမနေ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာမြေမြုပ်မိုင်းအစိုးရအဆုံးသုံးပြုတဲ့နိုင်ငံရှင်နဲ့မှပါဝင်နေဆဲဖြစ်တယ်လို့မြေမြုပ်မိုင်းစောက်ကြီးရေးဖွဲ့ရဲ့စီမံစာမှာဖော်ပြထားတယ်လို့လက်ရှိအစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တို့စီရီသိမ်းမှနေဆဲဒေသဖြစ်တဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်တို့အပြင်ကယားပြည်နယ်၊မွန်ပြည်နယ်တို့ဘက်မှလည်းမိုင်းအန္တရာယ်တွေကြုံတွေ့နေဆဲလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကုန်အင်တာနက်ပေးပို့တော်တာပါ။အခုတော့အနိုင်ဆုံးလောက်ခလာစာတင်ပြပါပါမယ်။မြန်မာနိုင်ငံကအခြေခံလူရန်းစားအလုပ်သမားတွေအတွက်အနိုင်ဆုံးလှုပ်ခလစာတရက်ကို4000ကျပ်ဝန်းကျင်စင်စားပေးဖို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကပြောပါရယ်ဒီတက်မှတ်ချက်ဟာစင်စားဆွေးနွေးပေးဖို့တက်မှတ်ထားတာဖြစ်ပြီးအနိုင်ဆုံးလှုပ်ခလစာတက်မှတ်ပေးဖို့အဆိုအတည်ပြုဖို့ကတော့လူမှုအဖွဲ့အစည်းတွေပါဝင်တဲ့ Forum ကျင်းပပြီးမှသာအတည်ပြုမှာဖြစ်တယ်လို့လည်းဆိုပါရယ်အဖြစ်အဆိုကိုတော့ကိုကောင်းစာဟင်းကတင်ပြထားပါရယ်
အခြေခံအလုပ်သမားတွေအတွက်အနေအဆုံးလောက်ခလာစာအနေနဲ့တရက်ကို4000ကျပ်ဝန်းကျင်ရထားပေးဖို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့အနေအဆုံးအခကျင်းဝေးတက်မှတ်ရေးဆိုင်ရာအမျိုးသားကော်မတီတတိယအကြိမ်ညှိနှိုင်းအစည်းအဝေးပွဲမှာဆုံးဖြတ်ခဲ့တယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါရစေ။အ
ဲ့ဒါကဟို4000ကအခုပုံမှန်တင်တာကပြောမယ်ဆိုရင်တော့4000ဆိုတဲ့ကဏ္ဍဒီလည်းပါတာလေနော်4500ဆိုတဲ့ကဏ္ဍနေလည်းပါတာလေ4800ဆိုတဲ့ကဏ္ဍနေပါအဲ့ကဏ္ဍတွေကအများစုဖြစ်နေတာလေကျန်တဲ့5000လို့5000ဆိုနှစ်ခုလောက်ပါတယ်6000ဆိုရင်တစ်ခုတော့ပဲပါတာပေါ့နော်အဲ့တော့ခုနကတော့ရန်ကုန်မင်းလေးကတော့ခွာပြီးပါနေတာပေါ့နော်အဲ့တော့အဲ့ဒါလေးဆိုရင်အများစုနော်အများစုကဒါဒီလိုကဏ္ဍဖြစ်နေတဲ့ပုံမှန်တားဟိုဒါစဉ်းစားမလားဆိုတဲ့အဖြစ်လက်ဒါကတော့ဟိုစဉ်းစားလို့ရအောင်ပြောလိုက်တဲ့သဘောပါနော်စဉ်းစားလို့ရအောင်ပါနော်ဟိုပြောလိုက်တော့ data တကူကိုထုတ်ကြည့်လိုက်တဲ့သဘောပါနော်
အနည်းဆုံးလောက်ခလာစာအတီးပြူတက်မှတ်ပေးဖို့ကိုတော့ဒီဇင်ဘာလအတွင်းမှာကျင်းပသွားမှာဖြစ်ပေမဲ့ကော်မတီအစည်းအဝေးပွဲမတိုင်မီလူမှုအဖွဲ့အစည်းတွေပါဝင်တဲ့ forum တကူကျင်းပသွားမှာဖြစ်တယ်လို့လည်းဦးမျိုးအောင်ကပြောပါရယ
်အဆိုပြုအနည်းဆုံးအခကျင်းဝေးတက်မှတ်ဖို့ကိစ္စကိုအဲ့တော့ဒါတို့ဟိုဒီငွေ amount တကူထားပြီးတော့မှအလုပ်ရှင်နဲ့အလုပ်သမားနော်ကျန်တဲ့လူမှုဖွဲ့စည်းတွေပါဝင်တဲ့ forum တစ်ခုမှဒါတွေတက်တက်ဝင်ဝင်ဆွေးနွေးမယ်။နောက်ဆွေးနွေးပြီးတော့မှဟို
အဆိုပြုအနေဆုံးကကြင်ွယ်တီးပြုဖို့ဒါလည်းလက်ဆွေးနွေးတာပေါ့နော်အဓိကတော့ဒါပဲဆုံးခဲ့တာဒီကနေ့အဆွေးနွေးပွဲမှာတော့လာမယ့်အနေဆုံးလောက်ခလာစာကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းရင်းမှာပါတနင်္ဂနွေလုံးတပြင်းညီတက်မှတ်ပေးဖို့ကိုလည်းဆွေးနွေးခဲ့တယ်လို့သူကပဲပြောပါတယ်လောက်သမားဦးရင်59ဦးမပြည့်တဲ့လုပ်ငန်းခွင်တွေမှာလောက်ကင်နေရတဲ့လောက်သမားတွေကိုပါတရက်လောက်ခလာစာအနေဆုံးတက်
ကျွန်တော်တို့ကျန်းမာရေးဆိုင်ရာဆောင်းပါးသဘောတင်ပြပါမယ်။ Zika virus တမမဟုတ်သွေးလုံးတုတ်ကွေးယောဂါကူးစက်ခြင်းခံရရသလားဆိုတာကိုအထူးတီထွင်ထားတဲ့ဆက်ကူချောင်းလေးတစ်ခုနဲ့သုံးယုံတဲ့ဆန္ဒကြီးလို့ရနေပါပြီ။ချင်းကားတစ်ဆင့်ဒီယောဂါပိုးတွေကူးစက်ခံရမယ်အနေထားမှာရောက်နေသူတွေလည်းချက်ချင်းဆန္ဒခံရမယ်အနေထားမှာရှိနေပါပြီ။ဒါနဲ့မကကိုဝန်ဆောင်မဲ့အမျိုးသမီးတွေအတွက်လည်းသူတို့မွေးလာမဲ့ကလေးတွေမှာဇီကာယောဂါပိုးတွေပါမလာအောင်တေချာစေဖို့အတွက်ကိုဝန်မ ီးနိုင်ငံကတော့အဆိုးဆုံးဟာတဲ့နိုင်ငံဖြစ်ပါတယ်။ဇီကာယောဂါပိုးကူးစက်ခံရသူအများစုမှာယောဂါလက္ခဏာမထင်မရှားတာခံစားရပါတယ်။ဒါပေမဲ့လည်းကုဝန်ဆောင်အမျိုးသမီးတွေကူးစက်ခံရတယ်ဆိုရင်တော့ microcephaly လို့ခေါ်တဲ့ဥကောင်သေးအုံနောက်သေးကလေးငယ်တွေမွေးဖွားလာနိုင်တယ်လို့အမြင်အာရုံအကြမ်းအာရုံနဲ့လေ့လာသင်ကြားရေးလို့စွမ်းဆောင်ရည်ပိုင်းတွေမှာအခက်အခဲတွေဖြစ်ပေါ်စေနိုင်ပါတယ်။သွေးလွန်တုတ်ွယ်ယောဂါပေါ်ဟာလဲချင်းအမျိုးအစားတစ်ခုထဲကနေပြန်ပေါ်တာဖြစ်ပေမဲ့ကိုဝန်ဆောင်မိခင်ကနေကလေးငယ်ရစီကိုတော့ microcephaly မကူးစက်ပါဘူး။စမ်းသပ်မှုအစ်စ်ကဇီကာယောဂါပိုးကိုရောသွေးလွန်တုတ်ွယ်ကိုပါနှမျိုးလုံးတစ်ပြိုင်တည်းစမ်းသပ်နိုင်ပါတယ်။ American ပြည်အောင်စု MID တက္ကသိုလ်ပါမောက်ခကင်ဘလီဟာမတ်ရှက်ဖလီကဒီစမ်းသပ်နည်းအစ်စ်ကိုအခုလိုရှင်းပြပါတယ
်။ This test that we've created can diagnose Zika and be able to rule out whether or not they've been infected with a closely related disease.
Gold nanoparticles ဆိုတဲ့ nano နည်းပညာသုံးထားတဲ့ပြွန်ချောင်းလေးကိုစက်ကူချောင်းလေးနဲ့ထည့်ပြီးတော့အဲ့ဒီအချောင်းလေးရဲ့ထိပ်ဖြားလေးကိုသွေးဒါမှမဟုတ်သွေးရည်ကြီးထဲမှာနှစ်ပြီးတော့ဆန်းကြရတာပါ။ဒီလိုနှစ်ပြီးဆန်းသက်ကြည့်တဲ့အခါ15မိနစ်အတွင်းအပြည့်ထွက်ပါတယ်။အနည်းဆက်တစ်ဆက်ပြရင်အနုပ်ဖြစ်ပြီး20ဆိုရင်တော့အပေါင်းလက္ခဏာယောဂါပိုးကူးစက်ခံရတယ်ဆိုတဲ့သဘောဖြစ်ပါတယ်။ပမောက်ခကင်မလီကပဲအခုလိုဆက်ပြောပါတယ
်။ Red spots that you see appearing on the chest strip.Or due to the presence of gold nanoparticles.
ဆန်းသက်တဲ့အချောင်းလေးပေါ်မှာနေရတဲ့အနီးစက်ကလေးက gold nanoparticles ဆိုတဲ့နာနိုနည်းပညာသုံးထားတာကြောင့်ပါ။အဲ့ဒီတဲကပါဝင်နေတဲ့ drum မုံတွေကြောင့်အယောင်ရင်းရင်ပေါ်နေတာကိုလည်းမြင်နိုင်ပါတယ်
။ဒီနည်းပညာတွေနဲ့တခြားယောဂါပိုးတွေကိုဆန်းသက်ရှာဖွေနိုင်ဖို့သိပ္ပံပညာရှင်တွေမျှော်လင့်နေပါတယ်။ MIT နဲ့ Harvard တက္ကသိုလ်ကယောဂါပိုးမပေးတာပညာရှင်
We've specifically worked on the problem of dengue virus and Zika virus.
ဒီလိုတော့ကိုယ်နဲ့ဇီကာယောဂါပိုးဆန်းကပ်ဖို့ကျွန်တော်ဇီကာထားလောက်ကင်နေကြတာပါ။ဓမ္မတာယောဂါပိုးတွေပေါ်ထုတ်နိုင်ပြီးမျိုးစားခွဲခြားနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ပြည်သူ့ကျန်းမာရေးအတွက်ပြဿနာဖြစ်စေနိုင်တဲ့အနာဂတ်မှာထွက်ပေါ်လာနိုင်တဲ့အခြားယောဂါပိုးတွေကိုလည်းဒီနည်းပညာနဲ့ရှာဖွေဆန်းသပ်ပြီးမျိုးစားခွဲဖို့ဆန္ဒရှိပါတယ်။
လောလောဆယ်မှာတော့စမ်းသပ်တဲ့အချောင်းလေးတစ်ခုကို5ဒေါ်လာလောက်ကြာတင်ပြီးအများအပြားထုတ်လုပ်လာမယ်ဆိုရင်တော့တစ်ခုကို1ဒေါ်လာလောက်ထိဈေးကျသွားမယ်လို့မြန်မာထားတာဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းကနေတနင်္လာနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ TVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရ Asia Set 7ကနေပြီးပြသတဲ့မနက်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြင်းမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုရုပ်သံကနေကြည့်ရှုနိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်ပြန်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီအမေရိကန်ပြည်အောင်စုမြတော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30နဲ့50တိုးကနေည10:00အထိတိုက်ရိုက်ထိုးလွှင့်နေပါတယ်။ဒီကနေ့ညပိုင်းဒုတိယပိုင်းအစီအစဉ်မှာတော့အဖက်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်းသတင်းလောအစီအစဉ်ပြင်း blogger တွေပြောသမျှကဏ္ဍကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားရဖို့ရှိတာကတော့
ပညာရေးချင်းတူရင်းအောင်မှ knowledge share လူကစာဖတ်တဲ့လူပါကံတလုံးပုံမြင်နေပေါ့နော်ကျွန်တော်တို့စာဖတ်ထားပညာအရအတုံးချောက်ဆိုလဲဘာမှလုံလုံနေရဘူးအဲဆိုတော့ကျွန်တော်တို့ကဒီဘက်မှာလည်းကျွန်တော်တို့
ကဥကောမျိုးကကိုပြည့်ဖြိုးကျော်ရဲ့ယုံကြည်ရာကိုမကြခင်တင်ပြသွားပါမယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်အဖွဲ့ဝင်ပေါင်း193နိုင်ငံနဲ့ဖွဲ့စည်းထားတဲ့ကုလသမဂ္ဂအဖွဲ့ကြီးဟာငွေကုန်ကြေးကြများပြီးတော့နောက်နေကြံကြတဲ့ဘျူရိုကရေစီရန်ရာတွေကြောင့်ရီမန်းချက်တွေပြင်းမြောက်အောင်မြင်အောင်လှုပ်ဆောင်နိုင်စွာမရှိတဲ့အဖွဲ့အစည်းကြီးဖြစ်ကမ္ဘာအကောင်ဆောင်အတော်များများကရှုမြင်လာနေကြတာပါဒါကြောင့်လဲကုလသမဂ္ဂအဖွဲ့ကြီးအတွက်ငွေကြေးအများဆုံးထည့်ဝင်တဲ့နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲမှုလှုပ်ဆောင်ဖို့လိုလားတဲ့အကြောင်းစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂမှာပြောကြားတဲ့မင်ခွန်အတွင်းသမ္မတဒေါ်နယ်ထရန့်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒီအကြောင်းခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ဟာစီးပွားရေးနယ်ပယ်ကလာတဲ့လုပ်ငန်းရှင်ကြီးတဦးဖြစ်တာနဲ့အညီသူ့ရဲ့အုပ်ချုပ်မှုပုံစံဟာလည်းစီးပွားရေးသမားဆန်တယ်လို့အများစုကမှတ်ချက်ပေးပြောဆိုကြပါတယ်။သူ့ရဲ့အုပ်ချုပ်မှုပုံစံဟာလက်ရှိသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့အမေရိကန်အစိုးရအဖွဲ့အစည်းတာမကပဲ EU ကုလသမဂ္ဂ NAFTA စတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတွေအပေါ်မှာပါအကျိုးသက်ရောက်နေတာဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ကိုတိုင်းပြည်အရေးကိုသာဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းအတုံးပြန်သဘောနဲ့ဘာမှပြန်မရပဲအမေရိကန်အနေနဲ့အတုံးချခံတဲ့အဖြစ်ခံတော့မှမဟုတ်ကြောင်းစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂမှာပထမဆုံးအကြိမ်ပြောကြားတဲ့မိန့်ခွန်းအတွင်းသမ္မတထရမ့်ကသတိပေးပြောကြားလိုက်ပါတယ်။တက်တန်းအဖြစ်နှစ်ပေါင်း80ရှိလာပြီဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးအတွက်တခြားနိုင်ငံတွေတဲ့စာရင်အဖွဲ့ဝင်ကြီးအပါအဝင်နှစ်စဉ်ထက်ဝင်ငွေလိုအပ်တာတွေပို့ပြီးပေးလာခဲ့ပြီးဖြစ်တာကြောင့်ကုလသမဂ္ဂအရာရှိတွေအနေနဲ့ငွေနည်းနည်းနဲ့ပို့ပြီးအလုပ်ဖြစ်တဲ့နီလန်ကိုရှာဖွေလှုပ်ဆောင်ကြဖို့အချိန်တန်ပြီလို့လဲသမ္မတထရမ့်ကပြောပါတယ
် The United States is one out of 193 countries in the United Nations and yet we pay 22% of the entire budget and more
ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံထဲမှာအမေရိကန်ပြည်ထောင်စုဟာအဖွဲ့ဝင်နိုင်ငံတစ်ခုသာဖြစ်ပါတယ်ဒါပေမဲ့ဘတ်ဂျက်ကြီးတစ်ခုလုံးရဲ့20%နှုန်းထက်ပိုတဲ့ငွေကိုကျွန်တော်တို့ကထည့်ဝင်နေတာပါတကယ်တော့အများသိထားတာလေကျွန်တော်တို့နိုင်ငံကအများကြီးပိုပေးနေပါတယ်အမေရိကန်ပြည်ထောင်စုဟာမမျှတဲ့ဝန်ထုပ်ဝန်ပိုးကိုထမ်းရွက်နေရတာပါသို့သောဘက်မလိုက်ဖဲပြောကြခြင်းဆိုရင်ကုလသမဂ္ဂရဲ့ရည်မှန်းချက်တွေအောင်မြင်မယ်အထူးသဖြင့်ငြိမ်းချမ်းရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်နိုင်မယ်ဆိုရင်ကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုကအကျိုးရှိမှာဖြစ်ပါတယ
်ကုလသမဂ္ဂအဖွဲ့ကြီးရဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲပစ်ဖို့လိုအပ်နေပြီဆိုတာကို2016ခုနှစ်မဲဆွယ်စည်းရုံးရေးကာလတွေကတည်းကသမ္မတထရမ့်ကထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်ဒါကြောင့်လဲအမေရိကန်သမ္မတအဖြစ်သူပထမဆုံးအကြိမ်ကုလသမဂ္ဂမှာပြောကြားတဲ့မင်းကွန်းထဲမှာသမ္မတထရမ့်ကဒီကိစ္စကိုအလေးပေးပြောကြားခဲ့တာပါအထူးသဖြင့်တော့ငွေကုန်ကြေးကြများပြီးအလုံးမဖြစ်တဲ့စနစ်ကိုပြုပြင်ပြောင်းလဲဖို့သမ္မတထရမ့်ကလိုလားနေတာပါအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပါအဝင်ကုလသမဂ္ဂအရာရှိအများစုကလည်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အချိန်တန်ပြီးဆိုတာကိုသဘောတူကြပါတယ်ဒါပေမဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးတဲ့သမ္မတထရမ့်အမေရိကန်နိုင်ငံအတွင်းမှာလှုပ်ဆောင်လိုတဲ့အခွန်ကောက်ခံတဲ့စနစ်ပြုပြင်ပြောင်းလဲရေးနဲ့အိုဘားမားကဲရလို့ခေါ်တဲ့အကုန်ကြတက်တာတဲ့ကျန်းမာရေးဆောင်ရှားမှုစနစ်ပြုပြင်ပြောင်းလဲရေးစတဲ့ပြုပြင်ပြောင်းလဲမှုတွေကပိုပြီးလွယ်ကူမဲ့သဘောရှိနေတာပါကုလသမဂ္ဂဟာနိုင်ငံပေါင်း193နိုင်ငံနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အပြင်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဟာလည်းအများအပြားရှိနေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာခက်ခဲမှုတွေရှိနေတာပါကုလသမဂ္ဂရဲ့ဖွဲ့စည်းပုံအရစန့်ကျင်ဘက်အယူအဆရှိတဲ့နိုင်ငံအသီးသီးနဲ့အဖွဲ့အစည်းအများအပြားကဆုံးဖြတ်ချက်ချပိုင်ခွင့်ရှိနေတာဖြစ်ပါတယ်။ဥပမာအားဖြင့်ကုလသမဂ္ဂအဖွဲ့ကြီးရဲ့ပုံမှန်လုပ်ငန်းစဉ်ကုန်ကျစရိတ် 25,000 ခန့်လုံးကိုအမေရိကန်ပြည်ထောင်စုကထည့်ဝင်ပေးနေတာဖြစ်တဲ့အပြင်ငင်းကြေးရေးထင်းသိမ်းရေးတပ်ဖွဲ့တွေရဲ့ကုန်ကျစရိတ် 28,000 ခန့်လုံးကိုလည်းထည့်ဝင်ပေးနေတာပါ။ဒါပေမဲ့အခုနှစ်အတွက်ထည့်သွင်းရမယ့်ငွေကိုအမေရိကန်ပြည်ထောင်စုကမပေးရသေးတဲ့အတွက် ကုလသမဂ္ဂကိုထောက်ပံ့ငွေဖြတ်တောက်တော်မလားဆိုတဲ့အစိုးရမှုတွေလည်းထွက်ပေါ်နေပါတယ်။2016ခုနှစ်2016မှာကုလသမဂ္ဂကိုနိုင်ငံအလိုက်အဖွဲ့ဝင်ခြင်းနဲ့ထောက်ပံ့ငွေပေးခဲ့ကြတဲ့နိုင်ငံစင်းကိုနိုင်ရှင်ကြည့်မယ်ဆိုရင်လည်းအမေရိကန်ပြည်ထောင်စုက
1 billion, 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 1 billion,
a much more accountable and effective advocate for human dignity.
ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့တာဝန်ခံမှုကိုရှိပြီးလူကုန်ဒိက္ခာနဲ့ကမ္ဘာတဝန်းလွတ်လပ်မှုတွေရှိလာအောင်ထိရောက်စွာထောက်ခံအားပေးနိုင်တဲ့အဖွဲ့အစည်းတစ်ခုတနည်းနည်းမှာဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်သူတွေကမျှော်လင့်ပါတယ်။ဒီအတော့တွင်ဗန်နိုင်ငံမှစီရေးရာရောဘန္ဒာရေးအရာပါမမျှတစွာထည့်ဝင်ရတာမျိုးမဖြစ်သင့်ဘူးလို့ကျွန်တော်တို့ထင်ပါတယ်။ကမ္ဘာတိုင်းပြည်အသီးသီးအနေနဲ့ကိုယ့်ရဲ့လူမှုအတိုင်းအဝိုင်းလုံခြုံမှုရှိပြီးကြွယ်ဝချမ်းသာအောင်ကိုယ့်ဒေသမှာကိုယ့်ဟာကိုလှုပ်ဆောင်ကြရမှာဖြစ်ပါတယ်
။တခါတရံမှာကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ရလဒ်တွေထွက်လာဖို့မဟုတ်ဘဲဘျူရိုကရေစီနဲ့လုပ်ငန်းစဉ်တွေအပေါ်မှာအာရုံစိုက်လှုပ်ဆောင်နေကြောင်းလဲသမ္မတထရမ့်ကဝေဖန်ပြောကြားခဲ့ပါတယ
်။ In some cases states that seek to subvert this institution's noble ends have hijacked the very systems that are supposed to
ချိုးကိစ္စတွေမှာကုလသမဂ္ဂရဲ့ရည်မှန်းချက်တွေပြည့်ဝအောင်မြင်အောင်လှုပ်ဆောင်ရမယ့်သူတွေကဒီဘွယ်ကြီးရဲ့မြင့်မြတ်တဲ့ရည်မှန်းချက်တွေကိုပြန်ပေးဆွဲသလိုလုပ်ပြီးဝင်ရောက်နှောက်ယှက်နေတာကိုတွေ့နေရပါတယ်။ဥပမာတစ်ခုအနေနဲ့ပြောရရင်လူ့ခွင့်ရေးကိုအကြီးအကျယ်ချိုးဖောက်နေတဲ့အစိုးရတွေဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာပါဝင်နေတာကြီးမားတဲ့ရှက်ဖွယ်ရာကိစ္စဖြစ်ပါတယ
်။ကုလသမဂ္ဂအနေနဲ့လှုပ်ဆောင်နိုင်စွမ်းရှိသမျှအပြည့်အဝလှုပ်ဆောင်နိုင်အောင်ဖြုံတိမှုမလုပ်ဖို့ဆိုတဲ့သူ့ရဲ့ယုံကြည်ချက်အတိုင်းအတွင်းရေးမှူးချုပ်ဂူတဲရက်စာလည်းထပ်တူယုံကြည်ကြောင်းသမ္မတထရန့်ကချီးကျူးပြောဆိုပါတယ်။ကုလသမဂ္ဂအဖွဲ့ကြီးပြည်ပြင်ပြောင်းလဲမှုလှုပ်ဆောင်ရေးအတွက်အချက်၁၀ချက်ပါကြေညာချက်ကိုလက်မှတ်ထိုးကြဖို့အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာမှာနိုင်ငံပေါင်း120ကလက်မှတ်ထိုးထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအထက်မှပြောခဲ့သလိုဘလောက်ဖဲအင်အားကြီးတဲ့နိုင်ငံကတွန်းအားပေးလို့ပဲဖြစ်ဖြစ်အဖွဲ့ဝင်တနိုင်ငံချင်းစီမှာမဲပေးပံ့ပိုးရှိတာနဲ့ကုလသမဂ္ဂအဖွဲ့ကြီးကိုယ်တိုင်ကမတူညီတဲ့အားကောင်းတဲ့အဖွဲ့အစည်းတွေနဲ့စုစည်းထားတဲ့အဖွဲ့အစည်းကြီးဖြစ်နေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ဖို့ဟာလက်တွေ့မှာထင်သလောက်လွယ်ကူမှာမဟုတ်ဘူးဆိုတာကိုတော့အဖွဲ့ဝင်နိုင်ငံအများစုကနားလည်သဘောပေါက်ထားကြပြီးဖြစ်ပါလိမ့်မယ
်ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ညတရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းလဲဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရရှိမြန်ဖျံရခိုင်မြောက်ပိုင်းချင်းနဲ့ပတ်သက်လို့နိုင်ငံတကာအထူးသဖြင့်တော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တီချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးဖြူပြင်ပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလားလာမယ့်အင်္ဂါနေ့ညပိုင်းတည်းလေးလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမန်းလူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လူလိုက်အစီအစဉ်နှွင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ ကိုပြောချင်တာကိုလိုရင်းတိုရှင်ချက်ချင်းရေးပြောနိုင်တဲ့ Twitter လူမှုကွန်ရက်ကအခရာစလုံးရေ140ကန့်သက်ထားတာကို280အထိတိုးရေးခွင့်ပေးဖို့ပြင်ဆင်နေပါတယ်။ဒီလိုစလုံးရေနှစတိုးထားတဲ့အပေါ် Twitter သုံးသူတွေဘလို့သဘောရပါသလဲ။မဆူမြတ်မောင်က Blogger ပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
ကျားဆာလို့ရနှစ်ဆတိုးပြီးရေခွင့်ပေးတော့မယ်တဲ့ကိုသားညိုရေ
းသတင်းတွေတွေ့တယ်မဆုမြတ်မောင်ပို့စ်တစ်ခုလုံးအတွက်စလုံးအခေယာ140ကနေပြီးတော့280အထိနှစ်ဆတိုးခွင့်ပြုမယ်ဆိုတော့ Twitter ကိုတွင်းကျဲကျဲသုံးနေကြသူတွေအထူးသဖြင့်ဒီသမ္မတဒေါ်နယ်ထရန့်တော့ကြိုက်တွေ့တော့မှာပဲဆိုပြီးတော့ရေးတာမျိုးလည်းတွေ့ရဗ
ျ Twitter ကုမ္ပဏီရဲ့ CEO Jack Dorsey ကစက်တင်ဘာ26ရက်နေ့တုန်းကဒီဆာလို့ရ280အထိသုံးပြီးတော့မှ Twitter မှာဆာလုံးအခေယာနှစ်ဆသုံးနိုင်တော့မယ်ဆိုတော့ tweet လုပ်ပြီးတော့အသိပေးခဲ့တာလေအဲ့ဒီ tweet ဖတ်ရပြီးတဲ့နောက်မှာပဲ IT ဆောင်းပါးရှင်တွေကလည်းဒီအပေါ်မှာထင်မြင်ချက်ဆောင်းပါးတွေမျိုးစုံရေးကြတယ
် Twitter ရဲ့ပြောရသူတို့လူမှုကွန်ရက်ကိုပုံမှန်သုံးသူကတစ်လကိုတန်း320ကျော်တယ်တဲ့လူမှုကွန်ရက်တွေထဲမှာ Twitter ရဲ့ထူးခြားချက်ကတော့ကိုပြောချင်တာကိုအချိန်နဲ့တပြေးညီလိုရင်းတိုရှင်ပြောပြနိုင်တာပဲဗျ
လွန်ခဲ့တဲ့10နှစ်ကျော် Twitter လူမှုကွန်ရက်စပေါ်ခဲ့တော့က microblog တခုလို့သတ်မှတ်ခဲ့ကြပြီမြေနောက်ပိုင်းကျတော့ Twitter ဟာ online ပေါ်ကသတင်းကြားကန်တခုဖြစ်လာတယ်။သတင်းဌာနကြီးတွေ၊သတင်းတောက်တွေ၊ဒီနောက်နိုင်ငံရေးသမားတွေ၊တန်တမန်တွေကြားမှာဒီမရှိမဖြစ်ဆက်သွယ်တဲ့နေရာအပြန်အလှန်သတင်းဖြန့်တဲ့နေရာမျိုးအထိဖြစ်လာခဲ့တယ်လေ။နာမည်ကျော်အမှုပညာရှင်တွေ၊လူသိများကြော်ကြားတဲ့သူတွေကြားမှာလည်းဒီပရိသတ်တွေနဲ့အပြန်အလှန်ဆက်သွယ်တဲ့ online ကြားကန်တခုဖြစ်လာခဲ့ပါတယ်။စောစောကတော့ကိုသားညုံပြောသလိုပဲအခုလက်ရှိ American သမ္မတ Donald Trump ဆိုလို့ရှိရင်သူပြောချင်တာကိုဓာတ်ရိုက်ပြောပြနိုင်တဲ့စင်မြင့်တစ်ခုလို့ Twitter ကိုသုံးနေတာမလားရှင့
်ကျွန်တော်တို့သတင်းသမားတွေအတွက်လည်း Twitter သုံးဝင်တာညင်းလို့မရဘူးဗျ Twitter ကနေပြီးတော့သတင်းအစာအနာရတယ်လို့ပဲအရေးကြီးတဲ့အချက်လက်တွေလည်းရတယ်ဗျအခုစလုံးကြီးဒီ140ကနေပြီးတော့280တိုးရေးနိုင်မယ်ဆိုရင်သတင်းချက်လက်တွေပို့ပြီးတော့သိရနိုင်မယ်လို့မျှော်လင့်ရတာပဲဗျ
လောလောဆယ်မှာတော့ Twitter ကုမ္ပဏီက Twitter သုံးနေတဲ့သူတချို့ကိုပဲကြာပန်းရွေးချယ်ပြီးတော့မှစာလုံးရေ280အထိ tweet လုပ်ခွင့်ပြုနေပါတယ်ဒါပေမဲ့တရုတ်ဂျပန်ကိုရီးယားအခရာတွေနဲ့ရေးတဲ့သူတွေတော့မပါဘူးတဲ့အခုလိုမျိုးဒီစာလုံးရင်နှစ်ဆတိုးဖို့အတွက် Twitter ဆုံးဖြတ်ရတဲ့အဓိကအကြောင်းကလည်းအင်္ဂလိပ်စာနဲ့ရေးကြသူတွေကပြောချင်တာကိုစာလုံးရင်140အတွင်းမှာဝင်အောင်လို့ချုပ်ပြီးရေးရပေမဲ့ဂျပန်လိုဆိုလို့ရှိရင်မလိုဘူးအဲဒါကြောင့်မလို့အင်္ဂလိပ်လိုတချောင်းရေးလို့ရတဲ့နေရာမှာတရုတ်ဂျပန်ကိုရီးယားတို့ကနှစ်ချောင်းရေးနိုင်တယ်သူတို့ကအင်္ဂလိပ်လိုရေးတဲ့သူတွေထက်ပိုပြီးတော့မှ tweet လုပ်ကြတယ်တဲ့
အခုရှိတာကအင်္ဂလိပ်လို Twitter လုံးနေကြသူတွေတဲမှာခုလိုမျိုးစလုံးရေတိုးတဲ့အပြောင်းလဲမျိုးမလိုအပ်ဘူးလို့ပြောနေကြသူတွေလည်းမနည်းဘူးဗျလူရင်းတိုရှင်တင်ပြနိုင်တာက Twitter ရဲ့ထူးခြားမှုဖြစ်တဲ့စာရှိရှိရေးချင်လို့ရှိရင်တခြားလူမှုကွန်ရက်သုံးမှာပေါ့ဆိုပြီးတော့ထောက်ပြကြတယ
်အင်္ဂလိပ်ဂျပန်နှစ်ဘာသာနဲ့ Twitter သုံးနေတဲ့အမတ်မွန်မြတ်ကလည်းစာလုံးရေ140နဲ့လည်းအလုပ်ဖြစ်ပါတယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်ဒီမှာအနေနဲ့ဟိုသတင်းကိုဖတ်တာများသတင်းပေါ်တော့ Twitter ကနေပြီးတော့မှချက်ချင်းတက်လာတဲ့သတင်းတွေများတွိုင်းလာရင်ဖတ်တာဆိုတော့နှစ်ဆတိုးသွားမယ်ဆိုရင်စာကြောင်းတွေကပိုရှည်သွားပြီးတော့လူရင်းရောက်ဖို့ပိုချိန်ပေးရမယ်လို့ထင်ပါတယ်။အဲကြောင့်ရှည်တာတိတ်မကြိုက်ပါ
။အခုလိုမျိုးဒီအင်္ဂလိပ်အခရာစာလုံး280အထိတိုးဖို့လို့ Twitter ကဆုံးဖြတ်ရတာကတဲ့ဒီတခြားအခရာတွေကြောင့်ဖြစ်တယ်တဲ့တရုတ်ဂျပန်ကိုရီးယားပေါ့နော်အဲ့ဒီအခရာတွေနဲ့ကြားလို့ရှိရင်အခရာ140လုံးအပြည့်သုံးပြီးတော့ရေးကြတာတိတ်ပြီးတော့နည်းတယ်တဲ့အင်္ဂလိပ်စာလုံးကြတော့140လဲဝင်အောင်လို့မနေရေးရတယ်လို့ပြောပါတယ
်အဲ့ဒါတော့မှန်ပါတယ်ဂျပန်လိုပြောတဲ့ရေးတဲ့သူတယောက်အနေနဲ့ဆိုလို့ရှိရင်ဂျပန်ခန်းဟိုသူကတရုတ်စကလုံးပေါ့နော်ခန်းကြီးလို့ခေါ်ရဟာနဲ့ဆိုရင်သူအတိတ်ပဲစာလုံးစလုံး space နဲ့နေရာရေးရုံနဲ့အတိတ်ပဲတော်တော်များများသွားတာမျိုးမှာသတင်းတစ်ပုဒ်လုံးရဲ့ဟိုအနှစ်ကာလကိုပြောနိုင်တဲ့ဟာမျိုးတွေအဖြစ်ရှိတော့ဒီတရုတ်စကားတို့ဂျပန်စကားတို့ကိုရီးယားတော့မသိဘူးကိုရီးယားတော့နှမျိုးရောသုံးတဲ့အတွက်ကြောင့်မလို့ဘယ်လိုနေလဲမသိပေမဲ့ခုနတို့ပေးတဲ့ reason ကတော့မှန်တယ်လို့တော့ထင်ပါတယ်ဒါပေမဲ့ဒီ Twitter ဆက်လုပ်ခဲ့တဲ့ကဒီလိုဆက်ကြောင်းတူတူလေးထဲမှာပြောချင်တဲ့ဟာဥပမာဒီမှာအထူးသဖြင့်သတင်းဌာနတွေကိုဖတ်တာများတဲ့အတွက်ကြောင့်သတင်းကောင်းစဉ်လိုသဘောမျိုးကိုထိထိမိမိနဲ့ပြောနိုင်တဲ့ဟာကိုသဘောကျတာပေါ့နော်ဒီပုံမှန်သုံးတဲ့လူတွေအနေနဲ့ကတော့ကိုပြောချင်တဲ့စကားလုံးရှည်ရှည်ဝေးပြောချင်တဲ့လူတွေကတော့ကြိုက်မယ်ထင်ပါတယ်ဒီမှာကတော့တူတူတုတ်တုတ်ထိထိရောက်ရောက်ဟာကိုသဘောကျပါတယ်
နောက်တစ်ခုကလည်းဟိုအများသောအဖြစ်အခုတော်တော်လေးဟိုတုံ့ပြန်မှုတော်တော်များများမှခုနပြောသလိုပေါ့နော်ထပ်တိုးစရာမလိုဘော140နဲ့လည်းဖြစ်တဲ့နောက်တစ်ခုသူတို့ထောက်ပြတာလည်းဒီ Twitter ဆိုတဲ့ထူးခြားမှုကတခြားလူမှုကွန်ရက်တွေနဲ့မတူတာသူဒီဒီ character 140ကန့်သက်ထားတဲ့အတွက်ကြောင့်မို့လို့လူတိုင်းကလူရင်းတိုရှင်းကိုထိထိမိမိပြောကြတယ်ဒါသူ့ရဲ့ထူးခြားမှုပေါ့လေအဲ့တော့အဲ့ဒါရို့နှစ်ဆပေးသုံးလိုက်လို့ရှိရင်တခြားလူမှုကွန်ရက်တွေလိုပဲဖြစ်သွားမှာပဲဆိုပြီးတော့လည်းပြောကြတယ်အဲ့ဒီအပေါ်မှာဘယ်လိုမြင်လဲရှင့်
ဒီမှာလည်းအမြင်သဘောတူတယ်ဘာဖြစ်လို့လဲဆိုတော့အခုဟိုဆိုရှယ်မီဒီယာတွေကလည်းအများများနေပြီးဟို Facebook ကို Instagram တွေ့တာဟိုတော်တော်များများပေါ့နော်တခြားဟာတွေလည်းအများကြီးပဲရှိတယ်ဆိုတော့သူကလည်းသူထူးခြားကြတဲ့ဥမာအသုံးပြုပုံခွဲထားတယ်ပြောပါဆိုလို့ရှင်ရှေးရှေးဝေးဝေးကိုရှေးရှေးများများရေးမယ်ဆိုလို့ရှင် Facebook မှာရေးပြီးတော့post ကိုတင်တယ်အဲ့ဒီ post ကိုဥမာ Twitter မှာပြန်ပြီးတော့တိလောက်တာကျွန်တော်တို့ဒါရေးလိုက်တယ်ဆိုတော့မျိုးအဲ့လိုမျိုးသုံးနေတာခွဲပြီးသုံးနေတာဆိုတော့
ဟိုစင်တူဖြစ်သွားလို့ရှိရင်တခုခုကမလိုအပ်တော့ဘူးပေါ့နော်အဲ့လိုမျိုးသဘောရတဲ့အတွက်ကြောင့်မလို့ဟိုထူးခြားချက်လေးရှိနေတာပို့ကောင်းတယ်လို့ထင်ပါတယ်။ VOA ဝိုင်းတော်သူမှတ်ကြီးမုံကလည်း Twitter, you get the gist of it, you get the summary of it. You know, the title, the subject, the link. I link it to a page that I want people to read. So,
အဲ့ဒါလေးပဲရေးလို့ရတယ်။တရားလေးစက်ကာရက်တာကအရန်တိုးလို့ Twitter ကအစမ်းသဘောနဲ့ဘယ်နှစ်ယောက်ကိုစလုံးရင်280တိတိုးပြီးတော့ရေးခွင့်ပေးနေတယ်ဆိုတာကိုတော့ထုတ်မပြောဘူးဗျ။ဒါပေမဲ့လို့တမနာထရန့်တော်မပါဘူးလို့
Twitter သုံးသူတွေကြားမှာတော့အပြောင်းအလဲအသစ်ကိုကြိုးစိုးသူတွေရှိတယ်လို့တွစ်အနေနဲ့ဒီထက်အပြောင်းလဲတွေလှုပ်ဖို့လိုအပ်တယ်လို့တွစ်လုံနေကြပါတယ်ရှင်။မဆုမြတ်မဆီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသည်မှာအစီအစဉ်ကိုကိုသားညအောင်ကကိုကြီးတင်ဆက်သွားတာပါခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကနဲ့ကမ္ဘာတလောထင်ရှားကြော်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ခါတက်တက်ရောက်တဲ့လောက်မှာတော့အမေရိကန်ပြည်အောင်စုမှာတမရကိုဆန့်ကျင်တဲ့အားကစားသမားတွေနဲ့ဆန္ဒတသဘောတည်းရှိပါတယ်ဆိုပြီးတော့ပြောခဲ့တာအဆိုတော့ဘသူပါလဲအသားအရောင်ခွဲခြားမှုဆန့်ကျင်ရေးဂီတဖျော်ဖြေပွဲမှာဘသူတွေများပါဝင်ပြီးဖျော်ဖြေခဲ့ပါလဲဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူဟော်ရာတွေကိုပြောပြပေးသွားပါမယ်အမေရိကန်နိုင်ငံတော်တချင်းတည်ဆိုတဲ့အချိန်မှာအားကစားကွင်းမှာလက်ချင်းချိတ်ဒူးထောက်ဆန္ဒပြခဲ့ကြတဲ့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်တွင်းဝေဖန်မှုခံနေရတဲ့အမေရိကန်အားကစားသမားတွေနဲ့တသားတည်းရှိရဆိုတာကိုပြီးခဲ့တဲ့စက်တင်ဘာ23ရက်နေ့ကအဆိုတော်စတီဗီဝန်ဒါတယောက်ထုတ်ဖော်ပြသခဲ့ပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုရီမန်ချက်တွေနဲ့ဥတီပြုလုပ်တဲ့ Global Citizen Festival ကမ္ဘာနိုင်ငံသားပွဲတော်ကဖျော်ဖြေပွဲတစ်ခုမှာနာမည်ကျော်အဆိုတော်စတီဗီဝန်ဒါတယောက်ဆင်မမာဒူးထောက်ပြီးတော့သူ့ရဲ့သဘောထားကိုဖော်ပြခဲ့တာပါ။အားသာကြိမ်ပွဲမှာနိုင်ငံတော်တချင်းတီဆိုးချင်းမတည့်ရက်အယူသေးပေးရမယ့်အစားဒူးထောက်ပြီးတော့ဆန္ဒပြခဲ့ကြတဲ့အားကစားသမားတွေကိုထုတ်ပြဖို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဘောလုံးအားကစားအဖွဲ့ချုပ်ကိုတိုက်တွန်းခဲ့ပါတယ်။ထင်ရှားတဲ့ NBA အားကစားသမားတူကိုအင်ဂျီရောဖိတ်ကြားဖို့စီစဉ်ထားတာကိုလည်းဖျက်လိုက်ပါတယ်။အားကစားကြိမ်ပွဲမစခင်နိုင်ငံတော်တချင်းတီဆိုးတဲ့အချိန်မှာမတည့်ရက်ဂုဏ်ပြုတဲ့အစဉ်အလာကို2016ခုနှစ်တုန်းကဆန်ဖရန်စစ္စကို 49ers အသင်းရဲ့တိုက်စင်မူဟောင်း Colin Kaepernick ကစပြီးညင်းဆိုတာကြောင့်အခြေတင်ညင်းခုံမှုတွေဖြစ်ခဲ့ရတာပါ။အားကစားပြိုင်ပွဲမစခင်နိုင်ငံတော်တချင်းတီဆိုးချိန်မှာမတည့်ရက်ပြီးအယူသေးပေးနေကြအစဉ်အလာကို2016ခုနှစ်တုန်းကဆန်ဖရန်စစ္စကို 49ers အသင်းရဲ့တိုက်စင်မူဟောင်း Colin Kaepernick ကစပြီးညင်းဆိုတာကြောင့်အတော်လေးကိုညင်းခုံဆွေးနွေးမှုတွေဖြစ်ခဲ့ရတာပါ။အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေကိုရဲကအကြမ်းဖက်တာတွေပေါ်မှာကန့်ကွက်ပြီးတော့နိုင်ငံတော်တချင်းတီဆိုတဲ့အချိန်မှာဒုတိယဘက်ကမြေကြီးပေါ်ထောက်ပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်။အဲဒီအချိန်ကဆာလို့ဒါကိုအတူယူပြီးတော့အာဂါဇာသမားတော်တော်များများကအဲ့ဒီလိုလှုပ်လာကြပါတယ်။အခုလိုမျိုးဆန္ဒပြတဲ့အာဂါဇာသမားတွေကိုသမ္မတထရမ့်ကဝေဖန်ခဲ့ပြီးတဲ့နောက်မှာသမ္မတရဲ့အခုလိုမျိုးဝေဖန်ချက်ကNFL အာဂါဇာအဖွဲ့ချုပ်အတွက်ရောအာဂါဇာသမားတွေရဲ့ယုံကြည်မှုပေါ်မှာပါလေးစားမှုမရှိဘူးဆိုတာပြလိုက်တာဖြစ်တယ်လို့ NFL အဖွဲ့အကြီးကြီး Roger Goodell ကပြောခဲ့ပါတယ်ရှင်။ A Concert for Charlottesville လို့နာမည်ပေးထားတဲ့စက်တင်ဘာလ24ရက်နေ့ကကျင်းပသွားတဲ့အသားအရောင်ခွဲခြားမှုဆန့်ကျင်ရေး ဂီတာဖျော်ဖြေပွဲမှာပါဝင်တဲ့အနုပညာရှင်တွေနဲ့ဂျက်စတင်တင်ဘလင်းနဲ့ဖဲရယ်ဝီလျံစ်စတီဗီဝန်ဒါတို့ကိုလည်းတွေ့ရမှာပါပြီးခဲ့တဲ့အောက်တိုဘာလရောင်းကလူပြူးကြီးစိုးရေးသမားတွေနဲ့အသားရောင်ခွဲခြားမှုဆန့်ကျင်ရေးဆန္ဒပြသူတွေကြားမှာရှာလော့ဗီမှာဖြစ်ခဲ့တဲ့ပဋိပက္ခတွေအတွင်းမှာအမျိုးသမီးငယ်တူဦးသေးဆုံးခဲ့ရပြီးတော့လူဆက်ကိုဦးတန်ရရခဲ့တဲ့ဂျန်ဖက်မှ ားပြောသွားတယ်လို့ Dave Matthews နဲ့ Stevie Wonder တို့နှစ်ယောက်လုံးကလည်းစင်ပေါ်မှာထူးထောက်ဆန္ဒပြခဲ့ကြပါတယ်။ A concert for Charlotte ဖြော်ပြပွဲကို Virginia Tech ဆိုမှပြုလုပ်ပြီးတော့ Dave Matthews တီဝိုင်းကပင်တိုင်းဖြော်ပြခဲ့ပါတယ်ရှင်။ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I am my own ya. I am my own ya.တတယောင်တရင်လောကနာကမာရေးတနာကျော်စူးစီးတင်ပြတော်တာပါခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါပုဂိုးမျိုးကကိုပြဖြိုးချိုရဲ့ယုံကြည်ရကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါရဲ့ရှင
်ဟောကြောင့်တဲ့ဒီကောင်လာဒီကမြန်မာနိုင်ငံရဲ့ပညာရေးကဟိုအမောင်ချထားပညာရေးတဲ့ပုံစံမျိုးကျွန်တော်ကြုံတွေ့ခဲ့အချိန်ကြတော့ကျွန်တော်တတန်းတတန်းတတန်းအောင်နဲ့ဒါပေမဲ့ကျွန်တော်မှဟိုအားသာကြလေတခုကပါရှိရလဲကျွန်တော်ငယ်လေးကကျွန်တော်စာစာဖတ်တယ်ပေါ့နော်ကိုတက်နိုင်ရတက်နိုင်နေစာဖတ်တဲ့ဆရာကိုဆိုရင်ကျွန်တော်မှာစာဖတ်တဲ့လေးတခါတခုကဆွဲခဲ့တယ်ပေါ့နော်အဲ့လိုဆွဲချင်ကြတော့ဟိုကျွန်တော်ဒီလိုမျိုးဖြတ်တန်းခဲ့ရတော့ညာလက်စာဖတ်တဲ့အလေးအကျဉ်းတခုလေးနဲ့တွဲထားတဲ့ချိန်ကြတော့အဲ့ဒါကျွန်တော်အတွက်အကျိုးကျေးဇူးတခုလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျအဲ့မှာစာဖတ်တာကပါထူးခြားလဲဆိုတဲ့ချိန်ကြတော့ဘယ်လိုမှမနောကျွန်တော်တို့ပညာအရေးချင်းတူရင်တော့မှ knowledge ရှိရလူကစာဖတ်တဲ့လူကကောင်းတလုံးပုံမြင်တယ်ပေါ့နော်ကျွန်တော်တို့စာဖတ်ထားတဲ့ညာအဲ့ဒါအတုံးချဆိုလဲပါမလုံလုံမရဘူးအဲ့ဆိုတော့ကျွန်တော်တို့ကဒီဘက်မှာလည်းကျွန်တော်တို့ဘက်ကပုံမှန်တော့စူးစမ်းရမယ်နောက်ထပ်မှာလည်းကျွန်တော်ဟိုရောက်ဟန် knowledge တွေကနေမှကျွန်တော်တို့ပြန်ပြီးတော့အတုံးချရမယ်ပေါ့နော်အဲ့လိုမျိုးလေးအားကြောင့်ကျွန်တော်အကောင်လုံးကိုစာဖတ်ဖို့ကျွန်တော်တိုက်တွန်းချင်ပါတယ်ခင်ဗျအဘဆိုညာကုခေလုံးငယ်တွေကစာဖတ်ဖို့ကတော်တော်အားနည်းနေတယ်ပေါ့နော်တော်တော်ကိုအားနည်းနေကြပါရဲ့ခင်ဗျကျွန်တော်ကိုယ်တိုင်လည်းစာဖတ်ဖို့ကိုကျွန်တော်အချိန်ယူပြီးကျွန်တော်ဖတ်ရတယ်ပေါ့နော်အခုကျွန်တော်ရဲ့ဟို resolution ဘယ်လိုချထားဆိုတော့ကျွန်တော်ဒီနေ့ဆန်းနေတာတရားလောက်အနည်းဆုံးပြအောင်ဖတ်ပါရဲ့ခင်ဗျမြန်မာစာပဲဖြစ်ဖြစ်အင်္ဂလိပ်စာပဲဖြစ်ဖြစ်ပေါ့နော်အထူးဖြစ်မြန်မာစာပို့ဖတ်တာပေါ့နော်အင်္ဂလိပ်စာတော့ကျွန်တော်တို့လေ့လာနေသေးဆိုရင်အချိန်ကြတော့ရတာစာပေတွေကကျွန်တော်တို့ကိုပို့ပြီး supporting လုပ်ပေးနိုင်တဲ့အဲ့ကြောင့်ကျွန်တော်ကတော့စာဖတ်ဖို့တိုက်တွန်းချင်ပါတယ်။အဲစာဖတ်ရင်းနဲ့တကွာပေါ့နော်ကျွန်တော်တို့ပညာဘက်မှာလည်းကျွန်တော်တို့ဟိုပုံမှန်ကျွန်တော်အချိန်လေးတစ်ခုရအောင်ကြိုးစားမယ်။ကြိုးစားပြည့်စုံရကျွန်တော်စဉ်ဆက်နဲ့ပြက်လိတာနေမယ်ဆိုရင် Bell Free မှာပဲဖြစ်နေပါစေ။အောင်မြင်မှုရမှာပါပဲခင်ဗျ။နော်အဲ့လိုမျိုးဆွဲချင်ကြတော့နော်ကျွန်တော်တို့ education ပေါ့နော်ကျွန်တော်တို့စတဲ့အကဲစတဲ့မအောင်ခဲ့ရင်တောင်မှကျွန်တော်တို့ဟိုပညာရေးတစ်ခုဆုံးကတိုင်အောင်မရရင်တောင်မှကိုကတခြားနေရာမှာကိုကဟုတ်ဟုတ်ပြမယ်နော်လေးလာမယ်လုံမယ်အဲ့လိုမျိုးဆိုရင်တော့မှာဘယ်ဖီးရဲပါမယ်ဆိုကိုကိုကို professional တရားအနေနဲ့ရက်တည်မယ်ဆိုရင်အောင်မြင်မှာတေချာပေါက်ပါတယ်ခင်ဗျကျွန်တော်တို့အင်းဘာမှမလုပ်ခင်ဗျကျွန်တော်တို့ပေါ့နော်ကျောင်းအတန်းစားကိုကျွန်တော်ပြအောင်စတ်မတဲ့ခင်ဗျကျွန်တော်တို့အဓိက form example ပေါ့နော်ကျွန်တော်တို့workshop တစ်ခုဖွင့်ပြညာလုပ်စားမယ်ဆိုကိုအလုပ်မှာကိုတိကျအာရုံစိုက်ပြီးလုပ်မယ်ကြိုးစားမယ်ဆိုရင်ကျွန်တော်တို့မလွဲမသွေအောင်မြင်မှုရမှာပါပဲခင်ဗျအဲ့လိုခုရက်တည်နေတဲ့ကိုရဲ့လမ်းကြောင်းပေါ်ကနေမှငါဘာတွေထက်လို့ဒီလဲငါဘာတွေလုပ်ဖို့ရှိတယ်လဲအဲ့လိုစဉ်ဆက်မပြတ်လေ့လာနေဖို့လဲလိုပါတယ်ခင်ဗျအဲ့ဒါမှကျွန်တော်တို့ဟိုပေါ့နော်တယောက်ချင်းစီကောင်းမှအကုန်လုံးကောင်းရဲ့ချင်းမှကျွန်တော်မြန်မာနိုင်ငံကြီးကိုတိုးတက်အောင်ကျွန်တော်တို့ဆန်းဆန်းနေမှာဖြစ်ပါတော့ခင်ဗျပြင်အဲ့တော့ကျွန်တော်ညကုံချုပ်အနေနဲ့ပြောချင်တာကတော့ဆံဖက်ဖြစ်တည်ဘူးဆိုရင်အခုချိန်ကစပြီးတဲ့ချိန်ကြတော့ဆံကိုစဖက်လိုက်ပါခင်ဗျကျွန်တော်ရှင်းမှပြောခဲ့တဲ့အတိုင်းပထမဆုံးရတစာပေရင်းဆုံးဖက်ပါပေါ့ခင်ဗျရတစာပေရင်းလူရဲ့ state တဘောရာကိုနူးညံ့စေတယ်အဲ့ search ဘောရာနူးညံ့လာရဲ့နောက်မှာတိုးတက်အောင်စွမ်းဆောင်လာနိုင်လိမ့်မယ်အားဆွေချင်းကြောင့်ခုချိန်စပြီးညစဖက်ဖို့ကြိုးစားအားထုတ်လိုက်ပါခင်ဗျဟိုတနေ့အများကြီးမဖက်နိုင်တာမှတနေ့စက်မျက်နှာပေါ်တော့အခု
တနင်တာကုခာပြခြင်းကြာစာဖို့ကိုကျူစာကြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ်ခင်ဗျာနော်ပြည့်ချင်ကြလည်းကျွန်တော်ကိုယ်တိုင်လည်းအခုချိန်မှာကျွန်တော်ကိုစဖတ်တယ်ပြည့်ချင်ကြတော့တစ်ဖက်ကလည်းကျွန်တော်ဘောနော professional career ကိုကျွန်တော်တိုးတက်အောင်ဆွမ်းဆောင်နေခြင်းနဲ့မြန်မာနိုင်ငံကြီးကိုကျွန်တော်အတန်းနိုင်ဆုံးဖွံ့ဖြိုးတိုးတက်အောင်ဆွမ်းဆောင်ပေးနိုင်တဲ့ supporting လုပ်ပေးနိုင်တဲ့လူငယ်တွေကြားထဲကတယောက်ဖြစ်အောင်ကျွန်တော်ကြိုးစားနေပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာကဏ္ဍကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးလုံးလာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိမှုလေဈေးကလည်းဒုံငယ်
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းကြည့်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ။
ဒီအေကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းတိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်။
အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်လာစ်ဗီဂန်မြို့က country music ဂီတဖျော်ဖြေပွဲတစ်ခုမှာမနစ်တနည်းကနေနေနှောင်းပိုင်းအမျိုးသားတို့ကပြစ်ခတ်တာကြောင့်အ ਨੇ ဆုံးလူ90တေဆုံးရပြီး400ကျော်ဒဏ်ရာရတဲ့အကြောင်းရဲကပြောပါတယ်။ဒီပြစ်ခတ်မှုကအမေရိကန်သမိုင်းမှာတေအပြောက်အများဆုံးဖြစ်ပြီးတော့လူမဆန်တဲ့လုပ်ရက်ဖြစ်တယ်လို့အမေရိကန်သမ္မတထရန့်ကလည်းရှုတ်ချပြောဆိုပါတယ်။တနသမားကအသက်64နှစ်အရွယ်လူပြူအမျိုးသားစတီဖန်ပက်တော့ဆိုသူဖြစ်ပြီးဒီဘာသာပြည်နယ်မတ်စခင်မြို့ကဖြစ်တယ်လို့လတ်စဖေးကမြို့တော်ရဲကအတည်ပြုပါတယ်။ဂီတာပွဲကျင်းပရန်နေရာနဲ့လမ်းဘဲချတဲ့မန္တလေးဘေးကာစီနိုရဲ့32ထပ်မှာရှိတဲ့သူတဲခိုရာဟိုတယ်ခန်းကနေလူပေါင်း 12,000 လောက်စုကိုတနတ်သမားကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်။စပိန်နိုင်ငံကနေကာတလူးနီးယားခွဲထွက်ရေးအတွက်မနစ်တင်းင်းကနေနေကပြုလုပ်တဲ့လူလူဆန္ဒခရီးပွဲကတရားမဝင်ဘူးလို့ဥရောပသမ္မဂဥရောပကော်မရှင်ကပြောဆိုပါတယ်။ဒါပေမဲ့စပိန်အစိုးရအနေနဲ့ဆွေးနွေးညှိနှိုင်းပါလို့ဥရောပကော်မရှင်ကတိုက်တွန်းပါတယ်နိုင်ငံရေးကိစ္စမှာအကြမ်းဖက်ကင်တွယ်လို့မရဘူးလို့လည်းကော်မရှင်ရဲ့ပြောခွင့်ရကဒီကနေ့ပြောဆိုသွားပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဘက်ကအစိုးပြုထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကဒီကနေ့တနင်္လာနေ့မှာပြောပါတယ်ဒုက္ခသည်တွေနေရာရင်ပြန်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲအကောင့်ထည့်ဖို့ရေးကော်မတီတည်းလည်းဖွဲ့စည်းမယ်လို့ပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင့်ဆွေခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မိုဟာမက်မာမုတ်အာလီကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်
။တရင်ချင်းချက်ကမှတင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမုံဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.